မေရိကန်ဆိုရအတုံးစီမူချန်တီပြူရေးဟာလူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်လို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်မတ်တွေကြားသဘောတူညီမှုမရရှိနိုင်ခဲ့တဲ့အတွက်ပြီးခဲ့တဲ့တောက်ကြနေ့ညသကောင်ရံကအမေရိကန်အစိုးရရန်တရားတစိတ်တစ်ပိုင်းပိတ်ပစ်ရတဲ့အခြေအနေကိုဆက်ရောက်ခဲ့ရပါတယ်။တင်းလာနေမှာတော့အထက်လွှတ်တော်မှနှစ်ပါတီခေါင်းဆောင်တွေကြားညှိယူနိုင်ခဲ့တဲ့အတွက်နောက်သတင်းသုံးဖက်အတွက်အစိုးရရန်တရားပြန်လည်လည်ပတ်နိုင်ဖို့သဘောတူညီချက်ရရှိခဲ့ပါတယ်။အခုတန်လွှင့်နေချိန်မှာပဲမဲခွဲဆုံးဖြတ်နေတဲ့အကြောင်းစုံလင်ကိုဆက်ပြီးတော့ပြောပြပါမယ်ရှင်။အမေရိကန်ဘဟုအစိုးရရန်တရား၃ရက်ကြာတစိတ်တစ်ပိုင်းပိတ်ပစ်ရတဲ့အခြေအနေကနေအပြည့်အဝပြန်လည်လည်ပတ်နိုင်ဖို့အမေရိကန်အထက်လွှတ်တော်ကယာယီအသုံးစရိတ်အစီအစဉ်ကိုတနင်္လာနေ့နေခင်ပိုင်းကမဲခွဲအတည်ပြုလိုက်ပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်လို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေကြားအခြေအတည်အငြင်းပွားမှုကနေဘဟုအစိုးရတစိတ်တစ်ပိုင်းပိတ်ပစ်ရတဲ့အခြေအနေတောက်ကြနေသကောင်ရံမှာစတင်ဆက်ရောက်ခဲ့တာပါ။အမတ်တရားရှိတဲ့အထက်လွှတ်တော်မှာဒီမိုကရက်အမတ်33ဦးတို့ကRepublican လွှတ်တော်အမတ်48ဦးတို့နဲ့အတူတကွပူးပေါင်းပြီးလက်ရှိအခြေတင်အငင်းပွားမှုကိုအဆုံးသတ်ဖို့သဘောတူခဲ့ကြပါတယ်။အထက်လွှတ်တော်အမတ်82ဦးတို့ကထောက်ခံခဲ့ပြီး18ဦးကကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။အခုလိုအခြေတင်အငင်းပွားမှုအဆုံးသတ်လိုက်ခြင်းအပြင်အထက်လွှတ်တော်ကဖေဖော်ဝါရီ8ရက်နေ့အထိအစိုးရအသုံးစရိတ်တိုးချဲ့ပေးနိုင်မဲ့ဥပဒေကြမ်းကိုအတည်ပြုနိုင်ဖို့လမ်းဖွင့်ပေးရရောက်ခဲ့ပါတယ်။ဒီဥပဒေကြမ်းကိုအထက်လွှတ်တော်ကအတည်ပြုပြီးတဲ့နောက်အောက်လွှတ်တော်ကအတည်ပြုဖို့ရှိပြီးသမ္မတထရမ့်ကလက်မှတ်ရေးထိုးရမှာပါအခုလိုသဘောတူညီမှုရရှိလိုက်တာနဲ့ပတ်သက်ပြီးသမ္မတကဒီမိုကရက်တွေဟာအတိတရားပြန်ရလာကြတဲ့အတွက်ဝမ်းသာတဲ့အကြောင်းပြောခဲ့ပါတယ်အင်ပြူတော်ပြောခွင့်ရဆာရာဆန်ဒါစ်ကသတင်းစာရှင်းလင်းပွဲမှာသမ္မတရဲ့တုံ့ပြန်တဲ့ကြေညာချက်ကိုအခုလိုဖတ်ပြခဲ့ပါတယ်
Quote, I am pleased that Democrats in Congress have come to their senses and are now
သမ္မတရဲ့ကြေညာချက်ကိုကိုကဖတ်ပြရရင်လွှတ်တော်ရှိဒီမိုကရက်တွေကအတိတရားရလာကြတဲ့အတွက်သိက္ကူဝင်သာမိပါတယ်။အခုနိုင်ငံရဲ့စစ်တပ်နေချဆောက်တပ်ရီးဘော်ကယ်ဆယ်ရေးတပ်နဲ့အကာအကွယ်မဲ့နေတဲ့ခလီတွေအတွက်ကျမကြီးအာမခံအတွက်အသုံးစိတ်ချခံဖို့သဘောတူခဲ့ကြပါပြီ။ကျွန်တော်အစီအမဲပြောခဲ့တဲ့အတိုင်းအစိုးရအသုံးစိတ်အတည်ပြုချက်ရခဲ့ပြီးရင်သိက္ကူတရားနီလာမချနေတဲ့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေကိုဖြေရှင်းမှုကျွန်တော်ကြိုးပမ်းပေးမှာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်လို့ရရှိခံမဲ့သဘောတူညီမှုရနိုင်ဖို့ကြိုးပမ်းပေးမှာဖြစ်ပေမဲ့အဲ့ဒီဖော်ဆောင်မှုဟာနိုင်ငံအတွက်အကျိုးရှိရမှာဖြစ်ပါတယ်
။ဒါကာခေါ်ကလေးဘွားရွယ်ကအမေရိကန်ပြည်ထောင်စုကိုတရားမဝင်ရောက်ရှိလာသူတိမ့်နဲ့ချီတဲ့လူတွေအရေးနဲ့ပတ်သက်လို့အခြေတင်ငင်းပွားမှုကိုဆုံးသက်ပြီးအစိုးရရန်တရားပိတ်ပစ်ရတဲ့အခြေအနေကကျော်လွှားနိုင်ဖို့ Republican ခေါင်းဆောင်တွေနဲ့အစိုးရအသုံးစရိတ်သတင်းသုံးဖက်အတွက်သဘောတူဖို့ဆုံးဖြတ်ခဲ့တယ်လို့လည်း New York ပြည်နယ် Democrat အထက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင် Chuck Schumer ကပြောကြားခဲ့ပါတယ
် After several discussions, offers, counteroffers, the Republican leader and I have come to an arrangement. We will vote today to reopen the government.to continue negotiating a global agreement with the
community ပြန်လည်ကမ်းလှမ်းချက်တော်များများအပြီးမှာ Republican ခေါင်းဆောင်တွေနဲ့ကျွန်တော်အကြားသဘောတူညီမှုရရှိခဲ့ပါတယ်။အစိုးရကိုပြန်ဖွင့်နိုင်ဖို့ကျွန်တော်တို့မဲခွဲဆုံးဖြတ်ဖို့ဖြစ်ပါတယ်။ဒါအပြင်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။ February 6ရက်နေ့ရောက်လို့သဘောတူညီမှုမရဘူးဆိုရင်အထွတ်ထွတ်တော်ကဒါကာဥပဒေကြမ်းနဲ့ပတ်သက်ပြီးလေ့လာစဉ်းစားမှာဖြစ်ပါတယ်။ဒီပေါ်ဆောင်မှုမှာသမသမကြမယ်ဘယ်အားလုံးအတွက်တရားမျှတရမှာဖြစ်ပါတယ
်စောစောပိုင်းကတော့ကန်တက်ကီပြည်နယ်က Republican အမတ်အများစုခေါင်းဆောင် Mitch McConnell ကကန်နိုင်ငံကိုကလီးဘွားကရောက်ရှိလာခဲ့တဲ့တိမ့်နဲ့ချီတဲ့တရားမဝင်အခြေချသူများကိစ္စအပါအဝင်လူဝင်မှုကြီးကြပ်ရေးအကြောင်းအရာအတော်များများကိုအထက်လွှတ်တော်အနေနဲ့ကင်ထွက်ဖြစ်ရှင်းပေးမယ်လို့ဒီမိုကရက်တွေကိုနားချပြောဆိုနိုင်ခဲ့ပါတယ်လက်ရှိအစိုးရရန်တရားပိတ်ပစ်ရတဲ့အခြေအနေကနေရခဲ့တဲ့သင်ခန်းစာကိုလည်း Republican အမတ်အများစုခေါင်းဆောင် McConnell ကအခုလိုထောက်ပြခဲ့ပါတယ
် I think if we've learned anything during this process it's that a strategy to shut down the government over the issue of illegal immigration
အခုလိုအစိုးရရန်တရားပိတ်ပစ်ရတဲ့ဖြစ်စဉ်ကနေကျွန်တော်တို့ရရှိခဲ့တဲ့သင်ခန်းစာကတရားမဝင်အခြေချနေထိုင်မှုနဲ့ပတ်သက်တဲ့လူဝင်မှုကြီးကြပ်ရေးပြဿနာကြောင့်အစိုးရရန်တရားလက်ပတ်မှုပိတ်ပစ်ရတဲ့အခြေအနေဆိုက်ခဲ့ရတာဟာအမေရိကန်နိုင်ငံသားတွေအနေနဲ့နားလည်ဖို့ခက်ခဲလာတယ်ဆိုတဲ့အချက်ပါပဲအနာဂတ်မှာလည်းဒီလိုအခြေအနေမျိုးကိုနားလည်လက်ခံမှာမဟုတ်ဘူးဆိုတဲ့အချက်ပါပဲ
ပြီးခဲ့တဲ့သတင်းပတ်တောက်ကြနေညပိုင်းအထိအစိုးရအသုံးစရိတ်ဥပဒေကြမ်းအတည်ပြုရေးကိုကန့်ကွက်ခဲ့ကြတဲ့ဒီမိုကရက်တွေက Republican တို့ရဲ့အခုလိုကန့်လှမ်းချက်ကိုလက်ခံဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဒီမိုကရက်အထက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင် Chuck Schumer က လက်ရှိဖြစ်ထွန်းတိုးတက်မှုတွေဟာလူတိုင်းကိုကျေနပ်မှုပေးခြင်းမှပေးနိုင်မှာဖြစ်ပေမဲ့ဒါဟာရှေ့ကိုတိုးစေမဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြောကြားခဲ့ပြီးဒါကဥပဒေကြမ်းနဲ့ပတ်သက်လို့ပါတီနှစ်ရပ်စလုံးကတမတမတ်ကြစွာစဉ်းစားဆုံးဖြတ်ပေးနိုင်ပြီးအထက်လွှတ်တော်မှအတည်ပြုနိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောကြားခဲ့ပါတယ်